ဒီ7ခေါ်စတုထိပ်ပြီးခုနှစ်နိုင်ငံနိုင်ငံကြီးဝင်ကြီးတွေဟာအီတလီနိုင်ငံကက်ပီချိုမှာ3ရက်ကြာစီဝေးကိုဗိုလ်ဒူးနေမှာစားလိုက်ကြပါတယ်။အစ္စရေးနဲ့အီရန်ကြားတင်းမာမှုဂါဇာစစ်ပွဲနဲ့ယူကရိန်းစစ်ပွဲတွေကစီဝေးရဲ့အဓိကအကြောင်းရပ်တွေဖြစ်ကြမှာပါ။အမေရိကန်ဗြိတိန်ပြည်သစ်အီတလီဂျာမနီကနေဒါနဲ့ဂျပန်တို့တက်ရောက်နေကြပါပဲ။အလကြသဘာဝတိအီတလီကဂါဇာမှာအပြစ်ခရဆဲရေးအတွက်တော်အားပေးပြီးအရှိန်အဟပိုင်းပဋိပက္ခဖြေလျှော်ရေးကိုပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေကချုပ်တီးဖို့ပြောပြီးမဲ့အစ္စရေးကလက်တော့ပြန်ဖို့အလားလာကများနေပါတယ်။နိုင်ငံတကာတင်းမာမှုနောက်ခါမှာအီတလီဥဆောင်တဲ့ G7 အဖွဲ့ဟာငြိမ်းချမ်းရေးအတွက်လှုပ်ဆောင်ရပါမယ်လို့အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုတာဂျာနီကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဗိုလ်ဒူးနေ့ညနေမှာအီရန်နဲ့ဂါဇာအရေးဆွေးနွေးခဲ့ကြပါတယ်။ယူကရိန်းစစ်ပွဲအကြောင်းဆွေးနွေးဖို့ကြာတာပြည်နယ်မှာယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာနဲ့မြောက်အတ္လန္တိတ်စည်ရေးမဟာမိတ်အဖွဲ့ NATO အထွေထွေမှုချုပ်ယွန်စတော်တန်ဘတ်တို့လည်းအစည်းအဝေးတက်ရောက်ကြမှာဖြစ်ပါတယ်။